November American Tamara ရွေးကောက်ပွဲအတွက် Tamara လောင်းတွေဖြစ်ဝင်ရောက်ရှင်းပြိုင်မဲ့ Democratic Party က Kamala Harris နဲ့ Republican Party က Donald Trump တို့နှစ်ဦးဟာလာမယ့် September လထဲမှာစကားစစ်ထိုးပွဲ၃ချိန်ပြုလုပ်လိုတယ်လို့ Tamara Hunt Trump ကပြောပါတယ် September 4ရက်နေ့မှာ Fox သတင်းဌာန10ရက်နေ့မှာ ABC နဲ့နောက်ဆုံး September 25ရက်မှာ NBC သတင်းဌာနတွေမှာစကားစစ်ထိုးကြဖို့ဖြစ်ပါတယ်ထရက်နဲ့ ABC သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲကိုတော့နှစ်ဖက်လုံးကသဘောတူပါတယ်။ဒါပေမဲ့၄ရက်နေ့ Fox သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲအတွက်တော့ဒုသမ္မတ Kamala Harris ကသဘောမတူသေးပါဘူး။ပြီးခဲ့တဲ့လ CNN မှာပြုလုပ်တဲ့သမ္မတ Donald Trump ရဲ့စကားစစ်ထိုးပွဲမှာ Democratic Party ကသမ္မတ Joe Biden အခြေအနေမကောင်းတဲ့အတွက်ရွေးကောက်ပွဲမဝင်တော့ဘဲဒုသမ္မတ Kamala Harris ကိုဝန်ပြန်မှုရွေးချယ်ခဲ့တဲ့နောက် Kamala Harris ကအချိန်မဆိုင်ပဲ Trump ကိုထိုးနှက်တိုက်ခိုက်ခဲ့တာပါ။ဒီမှာကယ်လီဖိုးနီးယားပြည်နယ်မှာအဆွေအရှင်နေတဲ့ကာလာဒါရှီတာဝန်ထမ်းဆောင်ခဲ့တဲ့ညာဆွေသားတွေကိုရုံးတင်ခဲ့တယ်လို့ဘုတ်ဟူးနဲ့မဲဆွေဘွဲမှာပြောပါတယ်။ Republican Party ကဒုသမ္မတလောင်းဖြစ် Trump ရွေးချယ်ထားသူ D.D. Vance ကတော့ Kamala Harris ဟာ Democratic Party သမ္မတလောင်းအမည်တန်တန်ခံရတာ၁၈ရက်ကြာသွားချိန်အထိသတင်းမီဒီယာတွေမှာဘာမှမပြောသေးတဲ့အတွက်ဝေဖန်ခဲ့တာဖြစ်ပါတယ်။